စီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲနဲ့စီးရီးယားကိုအာရဗ်ကမ္ဘာကနေဖယ်ချင်ထားမှုအဆုံးသတ်ရေးအဖြေရှာဖို့အတွက်အာရဗ်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဆော်ရီအာရေဗီယာမှာတွေ့ဆုံနေကြပါတယ်။ပင်လယ်ကွေ့ဒေသနိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်6နိုင်ငံဖြစ်တဲ့ဘာရိန်း၊ကူဝိတ်၊အိုမန်၊ကာတာ၊ဆော်ရီအာရေဗီယာနဲ့ UAE တို့နဲ့အတူအီဂျစ်၊အီရတ်၊ဂျော်ဒန်နိုင်ငံတွေကထိပ်တန်းတန်တပန်တွေဟာဆော်ရီအာရေဗီယာရဲ့ပန်ကြားချက်နဲ့sorry arabia ကိုရောက်ရှိနေတာဖြစ်ပါတယ် sorry arabia ရဲ့လှုပ်ဆောင်မှုတွေကိုအခြေခံပြီးအာရဗ်ကမ္ဘာကနေဖယ်ချင်ထားတာကြောင့် syria နဲ့ပုံမှန်ဆက်ဆံရေးပြန်လုပ်ဖို့မဖြစ်နိုင်ဘူးလို့တရားလာသူတချို့ကသဘောထားတဲ့အတွက်ပြင်းပြင်းထန်ထန်ဆွေးနွေးရနိုင်ခြေရှိပါတယ်သမ္မတ bashar el assad အုပ်ချုပ်မှုအောက်က syria မှာစစ်သူနည်းနဲ့ကြီးကြာမြင့်ခဲ့တဲ့စစ်ပွဲတွေကြောင့်ပြည်သူတန်းတဝက်ကျော်လောက်တည်ဆွမ်းရသလိုဆန္ဒပြမှုတွေကိုရဲအစစ်အစစ်ချိန်မိုးနေတာကြောင့်နိုင်ငံဥယေတဝက်လောက်ကလည်းအိုးအိမ်ဆွန့်ခွာထပြခဲ့ကြရပါတယ်။ဒါပေမဲ့မကြာသေးခင်ကလောက်ကခဲ့တဲ့ပြင်းထန်တဲ့ငလျင်ကြောင့်တူရကီနဲ့ဆီးရီးယားကတိုက်ခိုက်တိုက်ဆုံမှုတွေကနေဆီးရီးယားအပေါ်သဘောထားပျော်ပြောင်းသူတွေလည်းရှိလာပါတယ်။